တော်တာရှင်များရှင်မက်ဖန်ဆိုရင်ဗြိတိရှ်အင်္ဂလိပ်လက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာ69နှစ်တိုင်ခဲ့ပြီဖြစ်ပါတယ်ရှေ့နှစ်ပေါင်းထောင်နဲ့ချီကတည်းကကိုမင်းကိုချင်းကိုပိုင်စာပီရင်ချင်းမှုနဲ့နေထိုင်လာခဲ့တဲ့မြန်မာနိုင်ငံကိုဗြိတိရှ်အင်္ဂလိပ်တို့ကစစ်သုံးချိန်ဆင်နွှဲပြီး1885ခုနှစ်မှာအပြီးပိုင်သိမ်းယူခဲ့ပါတယ်မြန်မာတွေဟာလှေခွက်ကြီးချင်အလံမလဲပဲတံပြန်တိုက်ပွဲတွေကိုနိုင်တဲ့ရစ်ဆင်နွှဲပြီးပျောက်ကြားစစ်တီနဲ့တွန်းလှန်တိုက်ခိုက်နေကြစဉ်အတွင်း1939ခုနှစ်မှာဒုတိယကမ္ဘာစစ်ကြီးဖြစ်လာပြီးဗြိတိရှ်နိုင်ငံဟာလည်းဒုတိယကမ္ဘာစစ်ထဲဝင်ရောက်လာတဲ့အတွက်ဗြိတိရှ်အစိုးရရဲ့မြန်မာနိုင်ငံအတွင်းကအုပ်ချုပ်ရေးရန်တရားလဲရိုင်းနေလာပါတယ်။အဲ့ဒီအချိန်မှာအင်္ဂလိပ်အခက်မြန်မာအချက်အဖြစ်သတ်မှတ်ပြီးဗိုလ်ချုပ်အောင်ဆန်းဦးစီးတဲ့ခေါင်းဆောင်လူငယ်တွေဟာဂျပန်ပြည်ကိုတိတ်တဆိတ်ထွက်ခွာစစ်ပညာသင်ယူပြီးဂျပန်တို့ရဲ့အကူအညီနဲ့အင်္ဂလိပ်တွေကိုတိုက်ထုတ်နိုင်ခဲ့ပါတယ်။ဒါပေမဲ့မဟာမိတ်ပြုထားခဲ့တဲ့ဂျပန်တွေဟာဂတိမတည်ုံသာမကမြန်မာလူမျိုးတွေအပေါ်မတရားချုပ်ချယ်နိုင်ထက်စီးနှင်လုပ်လာတဲ့အတွက်1945ခုနှစ်မတ်လ29ရက်နေ့မှာတော်လှန်ရေးတရက်စင်နှွဲပြီးဂျပန်တွေကိုတိုက်ထုတ်ရပြန်ပါတယ်။မြန်မာတို့ရဲ့လွတ်လပ်ရေးတိုက်ပွဲဟာရှေ့လျားတာနဲ့အမျှအခက်အခဲအတားအဆီးလည်းများပြားခဲ့ပါတယ်။လွတ်လပ်ရေးပန်းနိုင်ကိုလှမ်းမြင်နေရခြင်း1948ခုနှစ်ဇူလိုင်လမှာပဲဝကြုံဆန်းတဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့ဟာလှေလွှော်ရင်းတက်ကျိုးဆိုသလိုနေချက်လက်ပါစီတို့ရဲ့လက်ချက်ကြောင့်ကြာဆုံးခဲ့ရပါတယ်။ဒါပေမဲ့ကျင်းရတဲ့မြမခေါင်းဆောင်တွေဟာမပြီးဆုံးသေးတဲ့လွတ်လပ်ရေးခီးကိုစ조사ပန်းစားဆက်လက်ရှောက်လှမ်းခဲ့ရာဖဆပလအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးနုနဲ့အင်္ဂလိပ်နိုင်ငံဝန်မစ္စတာအက်တလီတို့ထပ်မံညှိနှိုင်းဆွေးနွေးပြီး1948ခုနှစ်အောက်တိုဘာလမှာနုအက်တလီစာချုပ်ကိုချုပ်ဆိုနိုင်ခဲ့ပါတယ်။အဲဒီနောက်မှာတော့မြမနိုင်ငံဟာနိုင်ငံသားတွေရဲ့လက်အောက်မှာနှစ်ပေါင်း100ကျော်ပျောက်ကွယ်ဆုံးရှုံးခဲ့ရတဲ့လွတ်လပ်ရေးကို1948ခုဇန်နဝါရီလ4ရက်နေ့မှာပြန်လည်ရရှိခဲ့ပါတော့တယ်။ဗြိတိရှ်အစိုးရစီကတရားဝင်လွတ်လပ်ရေးရရှိခဲ့ပေမဲ့မြန်မာနိုင်ငံတွင်းမှာနှစ်ပေါင်းများစွာပြည်ရင်းစစ်မီးတောက်လောင်ခဲ့သလိုအစိုးရအဆက်ဆက်ပြောင်းသွားပြီးစစ်အစိုးရလက်ထက်မှာလည်းဆယ်စုနှစ်ပေါင်းများစွာနေခဲ့ရပါသေးတယ်။2019ခုနှစ်ဇန်နဝါရီလ4ရက်ကတော့ဖြင့် NLD အစိုးရသစ်လက်ထက်မှာကြုံရတဲ့ပထမဦးဆုံးလွတ်လပ်ရေးနေ့ဖြစ်ပါတယ်။လွတ်လပ်ရေးရဲ့အနှစ်သာရအပီအပြင်းရုပ်လုံးပေါ်နိုင်မဲ့အနေအထားကိုသုံးသပ်ပြတာကတော့88မျိုးဆက်ကျောင်းသားအဖွဲ့ဝင်နိုင်ငံရေးအကျဉ်းသားဟောင်းကိုဖတ်တတ်အောင်ဖြစ်ပါတယ
်။ဒီလွတ်လပ်ရေးနေ့ဆိုရင်နှစ်သာရတော့နိုင်ငံတကာနိုင်ငံအဓိကနှစ်သာရဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ့ဗျာ။အဲ့ပေါ်မှာမူတည်ပြီးတော့အဲ့ဒီအခြေခံဥပဒေနှစ်သာရကလူရဲ့လွတ်လပ်နဲ့ကာကွယ်မှုရှိနေတဲ့ဖွဲ့စည်းပုံမျိုးနဲ့ဆိုတော့ကောင်းတယ်အခုကလောလောဆယ်ဒီ2008ဖွဲ့စည်းပုံလက်ရှိပြည်သူ့အစိုးရဆိုတဲ့တော်ဟန်စီဦးဆောင်တဲ့ NLD ပါတီကသူကလည်းချိန်ဆပြီးတော့လူ့ဇင်ပြင်ရဲ့တင်ရင်းနဲ့တောင်းနေရတဲ့ကာလမှာတော့သူရတော့ဟိုအရင်ဆိုရတဲ့ဆိုင်တော့ပို့ပြီးတော့လွတ်လပ်ရောကြမှုတွေရောရလိမ့်မယ်လို့မျှော်လင့်ပါတယ
်။ကချင်ပြည်နယ်အခြေစိုက် Transgender အမျိုးသမီးအဖွဲ့ရဲ့တည်ထောင်သူမနန်ပူကတော့သူခံစားမိတဲ့လွတ်လပ်ရေးနေ့အကြောင်းကိုအခုလိုပြောပြပါတယ
်။လွတ်လပ်ရေးရတဲ့နေ့ကနေစပြီးဒီနေ့အထိမလွတ်လပ်သေးဘူးဆိုတော့ဟိုရင်းလို့မရတဲ့အချိန်တွေပေါ့နော်။အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာဆိုလို့ရှိရင်ဒီ27ရာစုပင်လုံးငင်းချင်းညီလာခံလုပ်ပြီးတဲ့နောက်ကိုစစ်ပွဲတွေကပို့ပြီးတော့ဆိုးွားလာတယ်စစ်ပြေးတွေကစစ်ပြေးတော့ကတဲ့စခန်းပြေးမှာကြီးစံကြီးတွေလက်နက်ကြီးတွေကျတဲ့အတွက်ကြောင့်မလို့စစ်ပြေးဘဝကနေထပ်ပြီးတော့ကြီးနေရတဲ့အခြေအနေဖြစ်နေတယ်ဆိုတော့လွတ်လပ်တယ်လွတ်လပ်ရေးဆိုတဲ့စကားလုံးနဲ့ငင်းချမ်းဖို့လွတ်လပ်ဖို့တရားမျှတဖို့ဆိုတဲ့အရာတွေကကျွန်တော်တို့နဲ့တော်လီဝင်းနေတယ်ဆိုတဲ့အခြေအနေဖြစ်ပါတယ်လို့အဲဒါကြောင့်လွတ်လပ်ရေးနေ့ရောက်ပြီမယ်လေတကယ်လွတ်တဲ့အနှစ်သာရကိုမရသေးပါဘူးဆိုတော့ကျွန်မပြောချင်ပါတယ
်မနန်ပူလိုတိုက်ပွဲတွေရှိနေသေးရနေရာကမဟုတ်ပေမဲ့မနန်ပူလိုပဲလွတ်လပ်ရေးရဲ့အနှစ်သာရကိုမခံစားမိသေးဘူးလို့ပြောတာကတော့တရိတ်ဆန်မွေးမြူရေးနဲ့ဆေးကုသရေးတက္ကသိုလ်ရဲ့ပါမောက်ခချုပ်ဟောင်းဒေါက်တာမောင်မောင်ဆန်ခေါ်စာရေးဆရာကြည်မင်းဖြစ်ပါတယ
်လွတ်လပ်တယ်ဆိုလွတ်လပ်တယ်လို့ကိုမခံစားအောင်တကယ်တရားဥပဒေဥဆိုရေးပါကပြစ်မလာဘူးလေပြစ်မလာရင်းနဲ့သူတို့ငါဓမင်းနဲ့ကိုနေရထောင်ထားလိုက်ဒီနေရထောင်ထားလိုက်ဆိုတော့သူမင်းမင်းဆန်းဆန်းကြီးသွားပြီးတော့ခီးရောက်မယ်နေရာမှာဒီကျန်တာတချို့ကတိတ်ပြောပုံမဟုတ်သူတို့လုံးရမယ်လို့တို့မလုံးကြဘူးပေါ့တောင်းဝမ်းမကြည့်ဘူးပေါ့တောင်းဝမ်းမကြည့်တဲ့ဌာနတွေကတိုင်းပြည်ကြီးကြောင်းကြီးနဲ့ပတ်သက်လို့အကြီးကြီးရဲ့ဌာနတွေရှိတိုင်းပြည်ကထိုးတက်တဲ့နေစီဒါကောင်မှပဲဒီဆိုရလက်ထက်မှာလုတ်ခဲ့တာတွေကသူများတွေအများကြီးလုတ်ခဲ့တာလေစိုင်းဒီစစ်လာတော့တဲ့မှာခီးရတော့ရောက်ခဲ့တယ်နော်မြန်မြန်ကြီးတို့တက်ဖို့ရှိနေကာလပါတယ်တို့တက်တဲ့တော့မတို့တက်ဒီထဲမှာမကောင်းဘူးပေါ့အဲ့ဒီမကောင်းတဲ့အခိုင်အင်းနဲ့နေနေရတော့မပြောဘူးပေါ့
မြန်မာနိုင်ငံထဲကလူတို့လူတန်းစားပေါင်းစုံဟာက ခစ်အစုံကိုဘဝအစုံအတွေ့အကြုံအစုံနဲ့ဖြတ်တန်းခဲ့ကြရတာမို့အမြင်နဲ့ခံစားမှုလည်းအစုံအလင်းဖြစ်နေပါတယ်ဒီမိုကရေစီနိုင်ငံတော်စီဥတီသွားနေတဲ့အစိုးရတဲ့လက်ထက်မှာစိတ်ပြက်လက်ပြက်ဖြစ်နေသူတွေစိုးရိမ်စိတ်နဲ့စောင့်ကြည့်နေသူတွေမရေတရေမျှော်လင့်နေသူတွေရှိသလိုမျှော်လင့်ချက်အပြည့်နဲ့တီးခံစောင့်ဆိုင်နေတဲ့ပြည်သူတွေလည်းရှိနေတယ်ဆိုတာသိရတာကတော့ရန်ကုန်မြို့ကအင်ရှင်မဒေါ်ညိုညိုလက်ရဲ့ပြောပြချက်ကြောင့်ဖြစ်ပါတယ
်ဒီနေ့တော့ဒီလက်ရင်းကြီးရဲ့အခြေအမြင့်နည်းနည်းပိုသိတာမလို့ထင်တာပဲဘာဖြစ်လို့လဲဆိုတော့ဒီအစိုးရလက်ထက်ရောက်ပြီးတော့မှရှေ့မှလုပ်ခဲ့တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့နိုင်ငံနဲ့ပတ်သက်တဲ့ပေါ်ရီအကုန်လုံးမှဒီအစိုးရကကားနဲ့ရှင်းပြတယ်ပြည်သူတွေပြောလဲလားတော်စားစစ်ကြီးပေါ်ကြီးယုံကြည်တယ်လေးစားတယ်ဖြစ်လာလိမ့်မယ်လို့ပဲပြောလို့ကြတယ်အားလုံးကအောက်အီဒီတိခံနေကြတယ်အကုန်လုံးပေါ်မှာပေါ့နော်အခုချိန်ဆိုစူပါကြီးချက်တယ်အခုတော့ဒီခံရမှာပေါ့အခုကအဆရှိသေးတယ်ဆိုတဲ့ဟာမျိုးဥပမာတက္ကစီသမားစီကကြားတယ်လမ်းသွားရင်ကားချီတူစီးရလီလေးစီကကြားတယ်သာမန်ဒီဂရီစီမှာအဲ့လိုတွေးခေါ်တယ်အဲ့လိုဟာမျိုးရှိနေတာကိုမြင်ရတယ်ဒါပေမဲ့နိုင်ငံရေးကိုကြွေးကြင်တဲ့လူတွေကနိုင်ငံရေးကိုသိတဲ့လူတွေကချိုးရင်စီကခြောက်ခြားစရာတွေကိုပြောကြတယ်ဥပမာဒီဆိုကတက်ပြီးမှစူပါကြီးဘလို့ချက်တဲတာဆိုတာမျိုးအဲ့လိုမျိုးပြောတဲ့လူတွေအကုန်လုံးကနိုင်ငံရေးသမားတွေသူတို့ကဘာလို့အဲ့လိုပြောရလဲဆိုတော့သူကနိုင်ငံရေးကိုနားလည်တယ်ဖြေရုပ်ဖြစ်စေတယ်နဲ့သူတို့ကတွေးရပေါ့နော်ဒါပေမဲ့ဖြေရုပ်ဖြစ်စေဆိုပေမဲ့လို့ခေါင်းဆောင်မတူဘူးလို့ထင်တယ်ဒီခံပေးတာချင်းလည်းမတူဘူးလို့ထင်တယ်အခုဗမာပြည်နိုင်ငံကြီးကဖြေရုပ်ဖြစ်စေနဲ့ဖြစ်နေတာမဟုတ်ဘူးလူပုဂ္ဂိုလ်တူဦးတယောက်ပေါ်မှာဖြစ်နေတဲ့နိုင်ငံကြီးဖြစ်နေတဲ့အခါကျတော့သူတို့ဆိုတဲ့ဖြေရုပ်ဖြစ်စေထက်ထူးခြားလိမ့်မယ်လို့ဒီလိုရမျှော်လင့်တယ
်ကမ္ဘာပေါ်မှာနိုင်ငံသားတူချင်းတဖွဲ့ချင်းစီတိုင်းရဲ့လူအင်ဆန္ဒတွေကိုအပြည့်အဝဖြည့်ဆည်းပေးနိုင်တဲ့အစိုးရဆိုတာရှားပါလာပါတယ်ဒါပေမဲ့ပြည်သူတွေရဲ့ဘဝအာမခံချက်ရရှိရေးလုံခြုံရေးအတွက်တာဝန်ယူပေးရမှာကလည်းအစိုးရတိုင်းရဲ့တာဝန်ဖြစ်နေပြန်ပါတယ်ပြည်သူကရွေးချယ်တင်မြှောက်ခဲ့တဲ့ NLD အစိုးရအနေနဲ့လည်းလွတ်လပ်ရေးနေ့အပေါ်အခြေခံပြီးပေါ်ပေါက်လာတဲ့ပြည်သူတို့ချို့ရဲ့တန်တရားနဲ့စိုးရိမ်စိတ်တွေရော့ပါသွားအောင်ပြည်သူအတော်များများမှရှိနေတဲ့မျှော်လင့်ယုံကြည်မှုတွေအကောင်အထည်ပေါ်လာအောင်စူးစမ်းဆောင်ရွက်သွားစေဖို့ပြည်သူအများစုကစုတောင်းရင်းစောင့်စားနေကြပါလိမ့်ရှင်